တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမဟုတ်ပန်းပြေးကြပါလေခင်ဗျာ VO American တိုင်းရဲ့2015ခုနှစ်ဩဂုတ်လ21ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ16 19 25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့အတူတင်ပြပေးတော့မှာပါရှေ့ရန်စစ်မျက်နှာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ9နာရီကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီးဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်တာလာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ယောပတမကကစောင့်ကြည့်လေ့လာနိုင်ဖို့မြန်မာဘက်ကခွင့်ပြုလိုက်တာဒီကြောင့်နောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာအခုလာမယ့်2015ရွေးကောက်ပွဲမှာကြိုတင်မဲတွေနဲ့ပတ်သက်ပြီးပြဿနာမရှိစေရဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းစင်မှာပြောကြားလိုက်ပါတယ
်အကြံဉာဏ်နဲ့ကျွန်တော်ဘက်ကအမခံတဲ့သဘောတက်သည့်ဖြစ်ပြောရမယ်ဆိုတော့2012ရဲ့ကျွန်တော်ပြင်ထားတာပါအဲ့တော့ပွင့်နေတာမှုရှိပါတယ်နားရှိပါ
တယ်တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်ဒါအပြင်ပြည်ခိုင်မျိုးပါတီဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးသေးဦးနဲ့လည်း VOA တို့တီးတန့်တွေ့ဆုံမေးမြန်းခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန်းရောက်နိုင်ငံတကာတရင်တွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ခင်ဗျာ
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်အနီးလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တိုက်ခိုက်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူတပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြောဆိုထားခဲ့ပြီးမြောက်ကိုရီးယားစစ်တပ်ကိုတက်လှမ်းထားပါတယ်။မြောက်ကိုရီးယားဘူစစ်ကော်မရှင်နဲ့ဒီကနေ့တောက်ကြနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတဲ့နောက်မစ္စတာကင်ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။ရှင်းန်းစစ်မျက်နှာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ9နာရီကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီးဖြစ်တယ်လို့လည်းသူကပြောပါရတယ်။တောင်ကိုရီးယားနိုင်ငံကလည်းသူ့ရဲ့စစ်ရေးပြင်ဆင်မှုတွေကိုအမြင့်ဆုံးအထိတိုးမြှင့်ထားပြီးအချိန်မီအနေနဲ့တိုက်ခိုက်မှုတွေကြုံလာရနိုင်တယ်လို့သတိပေးထားပါရတယ်။လူတွေဘေးကင်းလုံခြုံမှုရှိဦးစားပေးဆောင်ရွက်နေတာမို့နှစ်နိုင်ငံပူးတဲ့လေပတ်နေတဲ့ဆက်မှုစုံကိုဝင်ရောက်သွားလာတဲ့နိုင်ငံသားအရေးအတွက်ကိုလည်းတောင်ကိုရီးယားကခန့်သက်ထားတဲ့အကြောင်းတောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနကပြောခွင့်ရကပြောပါရယ်အနောက်ဘက်နယ်စပ်မှာရှိတဲ့တောင်ကိုရီးယားစစ်ကန်ခုကိုမြောက်ကိုရီးယားကမနေ့ကကြာသပတေးနေ့မှာအမြောက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေနဲ့အတူအခြေအနေပိုးပြီးတင်းမာလာခဲ့တာဖြစ်ပါရယ်အခုချိန်ထိတော့နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရတဲ့အကြောင်းမကြားသေးပါဘူးဒီတော်တွင်မြောက်ကိုရီးယားရဲ့အကြမ်းဖက်ရန်လိုမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံသားတချို့အစိုးမျိုးတော်မှဒီကနေ့အစုဝေးဆန္ဒပြခဲ့ကြပါရယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီသတင်းပတ်အစောပိုင်းဘုံးပေါက်ကွဲတာကြောင့်လူပေါင်း22ဦးတို့သေဆုံးခဲ့ရတဲ့ဝမ်းနဲ့ခြေကွဲပွဲအမှတ်တရနေ့အခမ်းအနားကိုထိုင်းဆိုရတာဝန်ရှိသူတို့တက်ရောက်ခဲ့ကြပါတယ်။ဘုံးခွဲသူကိုရှာဖွေရင်းနဲ့ပတ်သက်လို့ကတော့အာဏာပိုင်တို့ဘက်ကရှင်းရှင်းလင်းလင်းမရှိတဲ့ကြေညာချက်တွေကိုဆက်ပြီးထုတ်နေကြသေးပါ။ဘန်ကောက်မြို့လည်းကအီယာဝင်းနှက်ကွန်းအနီးပြီးခဲ့တဲ့တနင်္လာနေ့ဘုံးပေါက်ကွဲမှုမှာထိခိုက်ခဲ့ကြသူတွေအတွက်ဝမ်းနဲ့ပွဲအထိမ်းအမှတ်နေ့အခမ်းအနားကိုဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းတက်ရောက်ခဲ့ပါတယ်။ဘုံဖောက်ခွဲခဲ့သူနဲ့ဘာကြောင့်ဘုံခွဲခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်ရတဲ့စုံစမ်းစစ်ဆေးရေးမှုတွေဘက်ကတဲလွန်စာအနှဲငယ်ရှာဖွေနိုင်သေးတဲ့အခြေအနေမှာရှိနေပုံရပါမယ်။ဘန်ကောက်မြို့တော်ရဲ့ကဘာလက်ခီးသွားတွေသွာလာလဲပတ်မှုများတဲ့နေရာတွေနဲ့မြို့တော်အနှံမှာတော့အာဏာပိုင်တို့ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ဒီလိုပုံစံမျိုးဘုံခွဲတိုက်ခိုက်မှုမျိုးအတွက်လူပေါင်းများစွာပါဝင်ပတ်သက်မှုရှိမယ်လို့ရဲဘက်ကယူဆတဲ့အကြောင်းထိုင်းရဲချုပ်ကလည်းပြောဆိုပါရတယ်။အကြမ်းဖက်လုပ်ရလို့တော့စုံစမ်းစစ်ဆေးရေးမှုတွေကမယူဆပါပဲ။အစိုးရအပေါ်မှာတိုက်ခါချဖို့ယုံကြည်မှုပြက်ပြားစေဖို့နဲ့ကမ္ဘာလှည့်ခီးသွားတွေထိတ်လန့်သွားစေဖို့ရည်ရွယ်တာဖြစ်တယ်လို့လည်းထိုင်းရဲချုပ်ကပြောခဲ့ပါရ။ဘုံခွဲသူလို့တန်တရာရှိသူရဲ့ပုံချမ်းကိုထုတ်ထားပြီးနိုင်ငံသားသားဖြစ်တယ်လို့ပြောဆိုထားသည့်တိုင်ဒီဘုံခွဲမှုဟာနိုင်ငံတကာအကြမ်းဖက်မှုတွေနဲ့အဆက်ဆက်ရှိဟန်မရဘူးလို့လည်းထိုင်းဆိုရတာဝန်ရှိသူတို့ကကြားသာပရင်းနေတို့ကပြောပါတယ်အစိုးပိုင်းတို့ကပါဝင်ပတ်သက်တယ်လို့တန်တရာရှိခံထားရတဲ့ CCTV ကနေရိုက်ယူထားတဲ့ပုံတွေထဲမှာတွေ့ရတဲ့သူနှစ်ဦးတို့ကတော့ဘုံခွဲမှုမှာတစုံတရာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးထိုင်းဆိုရတာဝန်ရှိသူတို့ကပြောဆိုထားပါတယ်ရှင်
လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာဖို့မြန်မာဘက်ကခွင့်ပြုလိုက်ပါတယ် မြန်မာနိုင်ငံဆိုင်ရာအီးအသံမကြီးရိုလန်ကိုဘီယာနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေ့လာစောင့်ကြည့်ရေးဌာနအကြီးအကဲဒေါ်မြင့်ကြည်တို့ကနားလည်မှုစာချုပ်လား MOU ကိုနေပြည်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်တာပါဒီသဘောတူညီချက်အရဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကာလအတွင်းဆောင်ရွက်ပုံအစီအစဉ်ကိုလေ့လာစောင့်ကြည့်နိုင်မှာဖြစ်ပါတယ်ဒီလေ့လာစောင့်ကြည့်ရေးအဖွဲ့မှာအဖွဲ့ဝင်တရားကျော်ပါဝင်မှာဖြစ်ပြီးEU အဖွဲ့ဝင်ကိုယ်စားလှယ်တွေအပြင်ကနေဒါ၊ဆွစ်ဇာလန်နဲ့နော်ဝေနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်မှာပါမြန်မာနိုင်ငံနဲ့ကျယ်ပြန့်တဲ့ဆက်ဆံရေးဆက်လက်ဆောင်ရွက်သွားမယ့်အစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့ EU ဘက်ကစောင့်ကြည့်လေ့လာရေးမစ်ရှင်ကိုဆီလွတ်ခဲ့တာဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုဆက်လက်ထောက်ခံဖို့ရည်ရွယ်တာဖြစ်ကြောင်းတာမတ်ကြီးကိုဘီယာကပြောပါရယ်မကြခင်မှာဒီမစ်ရှင်ဥဆောင်မဲ့သူကိုရွေးချယ်သွားမှာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးရာဌာနအကြီးအကဲ Federica Mogherini ကလည်းပြောပါရယ် EU လေ့လာစောင့်ကြည့်ရေးအဖွဲ့ဟာနိုဝင်ဘာ10ရက်နေ့မတိုင်ခင်လပိုင်းအလိုမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်အရရပြီးဆုံးချိန်အထိမြန်မာနိုင်ငံတွင်ရှိနေမှာဖြစ်ပါရယ်နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပေါင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ Qatar Center ကလည်းလာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပြီးလက်ရှိမှာတော့မြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာသင်တန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလှုံ့ဆော်ပေးနေပါဗျ။နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲဟာ1988ခုနှစ်နောက်ပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်းမြန်မာအစိုးရဘက်ကနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကိုဝင်ရောက်လေ့လာခွင့်ပြုတဲ့တစ်ခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါရယ်ခင်ဗျာ။
ဒီရီလင်ကနိုင်ငံရဲ့ဝင်းကြီးချုပ်ဒါဝင်ကိုစရုပ်ထသက်တမ်းထမ်းဆောင်နိုင်ဖို့မစ္စတာရန်နီဝီခရီမာစင်ကဒီကနေ့တောက်ချာနေ့မှာကျန်းသစ်စာချင်းဆိုလိုက်ပြီးဖြစ်ပါတယ်။အငင်းပွားပွဲအရင်သမရာဟောင်းမဟင်ဒါရာဂျာပက်ဆာကိုဝင်းကြီးချုပ်အဖြစ်နိုင်ငံအာဏာရသွားမဲ့အရေးကနေတားဆီးနိုင်ဖို့အတွက်ဒီရီလင်ကမဲဆန္ဒရှင်တွေတနင်္လာနေ့ကမဲယုံတွေကိုသွားပြီးတော့ကန့်ကွက်မဲထည့်ခဲ့ကြတာဖြစ်ပါတယ်။မစ္စတာဝီခရီမာစင်ဂါရဲ့ United National Party နဲ့မစ္စတာရာဂျာပက်ဆာရဲ့ Sri Lanka Freedom Party တို့လွှတ်တော်အသစ်မှာအတူလက်တွဲအလုပ်လုပ်ကြဖို့အတွက်သဘောတူညီချက်တည်းရဲ့လက်မှတ်ရေးထိုးခဲ့ကြပေမဲ့သဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်ကတော့ထွက်ပေါ်မလာသေးပါဘူး။မြို့တော်ကိုလံဘိုမှာကျင်းပတဲ့ဝန်ကြီးချုပ်မစ္စတာဝီခရီမာစင်ဂါရဲ့ကျန်းသစ်စာကျင်းဆိုပွဲအခမ်းအနားကိုတော့နိုင်ငံပိုင်ရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ UNP ပါတီကလွှတ်တော်အမှတ်နေရာ225နေရာမှာ106နေရာအနိုင်ရခဲ့ပြီးမစ္စတာရာဂျာပက်ဆာရဲ့ SLFP ပါတီကတော့အမှတ်နေရာ95နေရာပဲအနိုင်ရခဲ့တာဖြစ်ပါတယ်။သမရသက်တမ်းနှစ်ကြိမ်သတ်မှတ်ချက်ကိုပယ်ဖျက်ပြီးဇန်နဝါရီလအတွင်းသမရသက်တမ်းတတိယသက်တမ်းရယူနိုင်ဖို့ရွေးကောက်ပွဲပြန်ဝင်ခဲ့တဲ့မစ္စတာရာဂျာပက်ဆာဟာအရင်သူ့အစိုးရအဖွဲ့တဲကကျန်းမာရေးဝန်ကြီးမရီတီပါလာစရီစနာကိုရှုံ့နှိမ်ခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့ဝန်ကြီးချုပ်ရွေးကောက်ပွဲမှာမစ္စတာရာဂျာပက်ဆာရဲ့ပါတီကအများစုနိုင်ခဲ့ရင်တောင်မှသူ့ကိုဝန်ကြီးချုပ်မဖြစ်စေရဘူးဆိုပြီးမီထရီပါလာစရီစနာကမဲပေးပွဲမတိုင်ခင်ပြောဆိုခဲ့ပါတယ်တနင်္လာနေ့ရွေးကောက်ပွဲကတော့အရင်သမရဟောင်းရာဂျာပက်ဆာရဲ့လူကြိုက်များမှုအပေါ်လူလူစစ်တမ်းတစ်ခုဖြစ်တယ်လို့နိုင်ငံရေးအကြက်ကတ်တို့ကပြောဆိုကြပါတယ်သမရဟောင်းရာဂျာပက်ဆာနဲ့သူ့ရဲ့ဆွေမျိုးအရင်းအချာတွေဟာအာဂရီလိုက်စားမှုဆွဲဆိုချက်တွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နောက်ကြနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်။ IS စစ်သွေးကြတွေကိုတိုက်ခိုက်နေနေတဲ့စစ်စင်ရေးတွေမှာတူရကီအနေနဲ့ပိုးပြီးတော့အားဖြည့်ဆောင်ရွက်သွားဖို့နဲ့နယ်စပ်ကိုထိန်းချုပ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတိုက်တွန်းလိုက်ပါတယ်။တူရကီအနေနဲ့ IS တွေကိုနှိမ်နင်းရေးမှာပါဝင်မယ်လို့သဘောတူပြီးဖြစ်တဲ့အတိုင်း NATO နဲ့အတူလာရောက်ပူးပေါင်းပြီးတိုက်ခိုက်မှုတွေမှာပါဝင်ဖို့လိုအပ်နေပါတယ်လို့ Mr. Carter ကပြောပါတယ်။လွန်ခဲ့တဲ့လအတွင်းတူရကီဘက်က IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်တွေအနေနဲ့သူတို့ရဲ့ဒီ Insalik လေတပ်အခြေစိုက်စခန်းအသုံးပြုခွင့်ကိုပေးခဲ့ပါတယ်။ဒါပေမဲ့လည်းဒေတာရင်းကခတ်တဲ့ပုံတွေနှိမ့်နေတာမှာစစ်အင်အားကိုတွန်းမြင့်ဖို့အရေးတူရကီကပိုစိတ်ဝင်စားနေတာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေကို IS စစ်သေးကြတွေတူရကီနိုင်ငံဘက်ကနေဝင်ရောက်နေတဲ့ကိစ္စဖြေရှင်းဖို့အရေးကိုလည်းညီညီမျှမျှအာရုံထားလှုပ်ဆောင်တဲ့လို့ဝန်ကြီးကာတာကအကြံပြုပြောကြားပါတယ်။ကာလကြာရှည်စွာကတည်းကနေတူးဖွဲ့ရဲ့မဟာမိတ်ဖြစ်ပြီးISIS အဖွဲ့တွေကိုတိုက်ခိုက်နေတဲ့မဟာမိတ်အဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ခတ်တွေကိုသူတို့အနေနဲ့လဲလူရဲ့အကြောင်းမစ္စတာကာတာကပြောပါတယ်။ IS တွေကိုနှိမ်နင်းနေတဲ့ဒီစစ်ပွဲအတွင်းတူရကီအနေနဲ့ပိုးပြီးတော့လှုပ်ဆောင်လာဖို့ကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့တူရကီခေါင်းဆောင်တွေဆွေးနွေးနေကြပြီး အမေရိကန်အနေနဲ့မှန်ကန်တဲ့ဗဟာဗျူဟာကိုအသုံးပြုတာကြောင့် IS တွေကိုနှိမ်နင်းနိုင်လိမ့်မယ်ဆိုတာကိုယုံကြည်ကြောင်းလဲဝန်ကြီး S. ကာတာကပြောကြားတော်ပါတယ်ခင်ဗျာ
။ဂရိနိုင်ငံအတွက်ဥရောပဗဟိုဘဏ်ရဲ့ဒေါ်လာ95ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုတားဆီးဖို့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့တဲ့လက်ရှိဂရိဝန်ကြီးချုပ်အလက်စစ်စီပရက်စ်ရဲ့အာနာယာရှရီဇာပါတီကပါတီဝင်တွေကိုပိုင်ပါတီတစ်ခုထူထောင်ဖို့နှုတ်ထွက်လိုက်ကြပါတယ်။လွှတ်တော်အမတ်25ဦးတို့က Popular Unity Party ကိုထူထောင်မယ်ဆိုပြီးဒီကနေ့တောက်ချာနေမှာကြေညာလိုက်ပြီးဒီပါတီဟာဆိုရင်လွှတ်တော်အမတ်နေရာ300ရှိတဲ့ဂရိလွှတ်တော်မှာတတိယအင်အားအကြီးဆုံးပါတီဖြစ်လာမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂထံကငွေကြေးထောက်ပံ့မှုကိုရဖို့အတွက်အပြန်အလှန်အဖြစ်နောက်ထပ်ချိုးချံချွေတားရေးအစီအစဉ်သစ်တွေမချမှတ်ဘူးလို့ကတိပြုထားတာကိုဝန်ကြီးချုပ်အလက်စစ်စီပရက်စ်လိုက်နာခြင်းမရှိတာကြောင့်လဲစိတ်ပြက်ရတဲ့အကြောင်း Popular Unity Party ဝင်တို့ကထုတ်ဖော်ပြောဆိုပါတယ်။ဝန်ကြီးချုပ်မစ္စတာစီပရက်စ်ကတော့မနေ့ကြားသားပတင်းတွေတုန်းကနှုတ်ထက်စာတင်ထားပြီးလာမယ့်စက်တဘာလ20ရက်နေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့လည်းပြောဆိုထားပါတယ်။ပေးခဲ့တဲ့ကတိကိုတီးဖို့ခက်ခက်ခဲခဲစူးစမ်းခဲ့ပြီးဖြစ်နိုင်သမျှအကောင်းဆုံးသဘောတူညီချက်တစ်ခုကိုချမှတ်ခဲ့ရတာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုထားပါတယ်ရှင်
။ဂွန်တနာဝိုပင်လယ်ကွေ့အချင်းစကန်မှာထိန်းသိမ်းထားသူတွေကိုလွှဲပြောင်းပေးမယ့်အစီအစဉ်ကိုသူ့အနေနဲ့အပြည့်အဝထောက်ခံတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး H. ကာတာကပြောဆိုလိုက်ပါတယ်။တခြားနိုင်ငံတွေကိုလွှဲပြောင်းပေးလို့မရတဲ့အကျဉ်းသားတွေကိုအမေရိကန်နိုင်ငံကအကျဉ်းတောင်တစ်ခုမှဆက်လက်ထိန်းသိမ်းထားဖို့ဆိုရဲလက်တွေ့ကြပြီးတာဝန်သည့်လုံခြုံရေးကိုအလေးပေးတဲ့အစီအစဉ်ကိုပြီးဆုံးအောင်ဆောင်ရွက်ချင်တယ်လို့ဝန်ကြီးကာတာကပြောပါတယ်။ဒီအစီအစဉ်မှာလွှတ်တော်နှင့်စလုံးမှရှိတဲ့ပုံကိုအများပြားလဲစိတ်ဝင်စားပြီးသူတို့ဘက်ကစဉ်းစားပေးဖို့ဆန္ဒရှိတယ်ဆိုတာကိုပြသတဲ့အပေါ်မှာကျေနပ်အားရမိတယ်လို့လည်းဝန်ကြီးကာတာကပြောပါတယ်။ကွန်တနာမုံကအကျဉ်းသားတွေကိုလွှဲပြောင်းဖို့သမရအင်ဂျီရောကဘလို့ဖိအားပေးတာမျိုးမှမရှိဘူးလို့လည်းမစ္စတာကာတာကပြောပါရယ်အမေရိကန်ဥပဒေအရကွန်တနာမုံကနေအကျဉ်းသားတွေလွှဲပြောင်းရေးအတည်ပြုဖို့ကိစ္စမှာကာကွယ်ရေးဝန်ကြီးဟာနောက်ဆုံးလုတ်ပိုင်ခွင့်အာဏာရှိသူပဲဖြစ်ပါတယ်ပင်နဂွန်စစ်ဌာနချုပ်အနေနဲ့ကွန်တနာမုံအကျဉ်းစခန်းပိတ်ဖို့အစီအစဉ်ကိုဩဂုတ်လလွှတ်တော်ရန်နာချိန်ပြီးတဲ့အခါကျရင်လွှတ်တော်ကိုတင်သွင်းနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းပင်နဂွန်ပြောခွင့်ရ Jeff Davis ကပြောပါရယ်ခင်ဗျာ
ဒီနေ့ရာသီဥတုကပို့ပြီးတော့ပူနွေးမယ်လို့အများကထင်မှတ်ခဲ့ကြပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လဟာအရင်စံချိန်တွေကိုချိုးပြီးတော့အပူဆုံးဖြစ်ခဲ့တယ်လို့ဒီနေ့2015ခုနှစ်ဟာဆိုရင်လည်းအပူဆုံးနှစ်တစ်နှစ်ဖြစ်စံချိန်ချိုးဖို့တေချာတဲ့လောက်ရှိနေတယ်လို့အမေရိကန်ရာသီဥတုဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်။ဇူလိုင်လအတွက်ကမ္ဘာအပူချိန်ကပြန်မြ 16.6 ဒီဂရီဆယ်စီယပ်ဖြစ်ပြီး1998ခုနှစ်တုန်းကတင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်တယ်လို့အမေရိကန်အမျိုးသားသမုတ်တရားနဲ့လေးရုဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ NOAA ကကြာသပတင်းတွေမှာပြောဆိုခဲ့တာပါ။ဒီနှစ်ဇန်နဝါရီလကနေစလို့ကမ္ဘာအပူချိန်ဟာ20ရာစုနှစ်မှာရှိခဲ့တဲ့အပူချိန်ထက်ဓာတ်သမ 85 ဒီဂရီမြင့်တက်ခဲ့ပြီးဇန်နဝါရီလကနေဇူလိုင်လအတွင်းအပူချိန်ကတော့အရင်ရှိပြီးသားစံချိန်တွေထက်ပိုပြီးတော့ပူနွေးခဲ့ပါတယ်။ဇူလိုင်လအတွင်းပုံမှန်ထက်ရာသီဥတုပူနွေးခဲ့တဲ့ဒေသတွေကတော့ဥရောပအနောက်ပိုင်းဩစတြီးယား၊ဗစ်ဒိန်၊ပြင်သစ်နဲ့နယ်သာလန်နိုင်ငံတို့ဖြစ်ပြီးအရှေ့အလယ်ပိုင်းဒေသတွေလည်းပါဝင်ပါတယ်။အီရန်နိုင်ငံဘန်ဒါမာရှရာမြို့ရဲ့ဇူလိုင်လ31ရက်နေ့အပူချိန်ကတော့84ဒီဂရီဆယ်စီယပ်ဖြစ်ပါတယ်။1880ပြည်နှစ်တွေကိုပြန်လည်ပြီး North ကမှတ်တမ်းတင်ထားတာပါ။လူတွေရဲ့ပြုတ်မှုဆောင်ရွက်ချက်တွေနဲ့ El Nino လို့ခေါ်တဲ့ Equator အနီးက Pacific သမုဒ္ဒရာပူနွေးလာတာတွေပေါင်းပြီးစံချိန်တင်ပူနွေးလာရတာဖြစ်တယ်လို့ North ရဲ့ပညာရှင်တို့ကထောက်ပြကြပါတယ်။စံချိန်တင်ထားတဲ့အပူနွေးဆုံးဆယ်လတဲက6လတော့ဟာဆိုရင်2005ခုနှစ်နောက်ပိုင်းမှာဖြစ်ခဲ့တာလို့ကျွမ်းကျင်သူတို့ကပြောဆိုကြပါတယ်ရှင် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်။အရင်ဦးဆုံးပြည်ခိုင်ဖြိုးပါတီပူရဲဥက္ကဋ္ဌဦးထေဦးနဲ့ VOA တို့တီးတန့်တွေ့ဆုံမေးမြန်းထားတာကိုကြည့်အောင်ပါ။ရခိုင်စစ်အစိုးရအကြီးအကဲဟောင်းအငိမ့်စာဗိုလ်ချုပ်မှူးကြီးတန့်ရွှေဟာလက်ရှိမြန်မာနိုင်ငံရေးပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ပြိုးထောင်လေ့ကျင့်ပေးခဲ့သူဖြစ်တယ်လို့ပြည်ထောင်စုတန့်ခိုင်ဖွံ့ဖြိုးရေးပါတီပူရဲဥက္ကဋ္ဌဦးထေဦးက VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းစဉ်မှာပြောကြားလိုက်ပါတယ်။သူတို့ပါတီအနေနဲ့ရွေးကောက်ပွဲနိုင်ဖို့အဓိကစ조사နေပြီးသမရလုပ်မဲ့သူကိုတော့ပါတီကပဲအဆုံးဖြတ်ပေးမှာဖြစ်တယ်လို့လည်းပြောပါရယ်ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူးတွဲဥက္ကဋ္ဌဦးထေးဦးကို VOA ရန်ကုန်ယုံ တာဝန်ခံဒေါခင်ဆိုးဝင်းကနေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီ
။ဟုတ်ကဲ့ပါ။အခုဟိုအများပြောနေကြတာပေါ့အခုလည်းတင်ပြရတဲ့သတင်းတွေမှာရေးနေကြပါတယ်။ကဲလို့များပြည်ခိုင်ပြိုးပါတီကနိုင်ခဲ့လို့ရှိရင်ဒုက္ခဦးထေးဦးအနေနဲ့တမရလုပ်မယ်ဆိုပြီးတော့ပြောတဲ့သတင်းတွေရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောဗာမြန်မှတ်ချက်ပေးခြင်းပါလဲရှင
့်။အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တချို့ကပြောပါတယ်။တချို့ဆိုတာလှမ်းပြီးပြောကြတယ်။ဟိုတင်းကအင်တာဗျူးလုပ်တဲ့အထက်မှာတဲ့နော်ကျွန်တော်ကနိုင်လို့ရှိရင်เนาะနိုင်လို့ရှိရင်သမရလုပ်မယ်ဆိုပြီးတော့မှပြောရတယ်လို့ပြောပါတယ်ကျွန်တော်တို့ကတော့ဘယ်လိုလဲဆိုရင်ဒီဥစ္စာကအစိုးရတွေကမေးတယ်မေးခွန်းနေပါเนาะအစိုးရတွေကနော်နိုင်ငံခြားလူတွေလည်းမေးတယ်တန်တမန်တွေလည်းမေးကြတယ်ကျွန်တော်ပြောပြတယ်အဲ့တုန်းကကျွန်တော်ကတော့မလုပ်ဘူးเนาะကျွန်တော်ကတော့မလုပ်ဘူးအခုအချိန်နီးလာတဲ့အချိန်ကျတော့ကျွန်တော်တို့အဲ့တုန်းကလည်းအယုံစိုက်တဲ့ဥစ္စာဒီပြည်သူတွေဘာလိုအပ်တယ်လဲလိုအပ်တဲ့ဥစ္စာကိုကိုတက်နေတယ်တော့ဘယ်လိုဖြည့်ဆည်းပေးရမလဲဒါပဲကျွန်တော်အယုံစိုက်တယ်အခုနီးလာတဲ့အချိန်ကြတော့လည်းပဲရွေးကောက်ပွဲစည်းဝေးကာလကြာရင်တော့လည်းနိုင်ဖို့ပဲအယုံစိုက်မှာပဲဒါလွဲလို့ခုနလှုပ်ချင်တယ်မလှုပ်ချင်ဘူးဆိုတဲ့ဥစ္စာကျွန်တော်မရှိဘူးနော်အဲ့တော့လှုပ်ချင်နိုင်တယ်လှုပ်လို့မှမရတာပဲသမဏဆိုတော့လှုပ်ချင်နိုင်လို့လို့မရဘူးလေနော်ဒါကျွန်တော်တို့ရဲ့မြန်မာဒလိထုံးစံအရာဆိုလို့ရှိရင်တော့လည်းပဲသူ့ကသူဖြစ်နေတာပဲလေဒါတွေကကိုကံကြမ္မာမပိုင်နဲ့ဘယ်လိုမှမဖြစ်ဘူးနော်နောက်တစ်ခုကတော့ဒီဥစ္စာတွေနဲ့ပတ်သက်လို့နော်ရွေးကောက်ပွဲနိုင်မှဖြစ်မှာဒါကြောင့်ရေကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့စူးစမ်းရမယ်။နော်။ဒါလွဲလို့ကျွန်တော်တို့ဘာမှမရှိဘူး။ဒါပါတီရဲ့သဘောထားပါပဲ။ရေကောက်ပွဲနိုင်လာပြီ။အဲ့ကြလို့ရှိရင်တော့နော်ဘယ်သူလုံးမယ်ဆိုတော့ပါတီရဲ့အဆုံးဖြတ်ပြီးမှာပေါ့။ဒါဟုတ်တချို့နာမည်ကြီးနေတဲ့ပုဂ္ဂိုလ်တွေတောင်မှကျွန်တော်တို့ဒီလိုပဲပြောတာပဲ။နော်
။နောက်တစ်ခုပေါ့လေဟိုပြည်သူတွေလည်းသိချင်နေတာပေါ့လေအများဒါစိတ်မှန်းနဲ့ပြောနေကြတာပေါ့နော်။ဟိုအားယူသွားတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ဒီဩဇာအာဏာကလည်းဒီပြည်ခိုင်ပြိုးပါတီအပေါ်မှာငုတ်တိတက်ရောက်နေဇဲပဲလို့သုံးသပ်ကြပါတယ်အဲ့ဒီအပေါ်မှာရောဘယ်လိုများပြောခြင်းပါလဲရှင
်ကျွန်တော်တို့ဗိုလ်ချုပ်မှုအသံရွှေကတော့ကျွန်တော်တို့ပါတီဖြစ်လာမဲ့ပြည်တော်ကြက်ခိုင်တဲ့ဖွံ့ဖြိုးရေးအသင်းကိုစပြီးထူထောင်ပေးတဲ့ပုဂ္ဂိုလ်ပါပဲဗိုလ်လုံးမှုဆောင်တွေအလုံးကနော်အဲ့ဒီတော့ဗိုလ်လုံးမှုဆောင်ကျွန်တော်အထွေထွေမှုပေါ့ဗိုလ်လုံးမှုဆောင်တွေအလုံးကိုသူကရှေ့ဆက်သွားမဲ့ပါတီစုံဒီမိုစီလမ်းကြောင်းမှာဘယ်လိုဆောင်ရမလဲဆိုတဲ့ဥစ္စာလည်းသူလေ့ကျင့်ပေးခဲ့တယ်ဒါနဲ့နော်ပါဝင်ပတ်သက်တာတွေပတ်သက်တာတွေစာလို့ရှင်အသင်းဘွားတွေကဗိုလ်ချုပ်မှုအသံရွှေကြီးရုံဌာနချုပ်ကိုတခါမှမလာဘူးနော်သိချင်မှသိလိမ့်မယ်ဒါဌာနချုပ်ကိုတခါမှမလာဘူးပါဘူးနော်လာလည်းမလာဘူးအဲကျွန်တော်စီးစီကနေမထိတ်ကနေထိုင်ပြီးပြောတာလည်းမရှိဘူးနော်သို့တော်လည်းပဲသူလေ့ကျင့်ပေးခဲ့တယ်လေ့ကျင့်ပေးပြီးတော့မှနော်အပြည်သူတွေအတွက်ကိုလည်းပဲပါတီစုံဒီမိုကရေစီလမ်းကြောင်းမှာနိုင်ငံတော်ပေါ့လေပြီးပါတီစုံဒီမိုကရေစီလမ်းကြောင်းသွားမယ်ဆိုရင်အခြေခံကောင်းတွေရအောင်တည်ဆောက်ပေးခဲ့တယ်အဲ့ထက်မှာစီဝါရေးလည်းပါတယ်နော်စီဝါရေးဆိုတဲ့အထက်မှာဒီနေ့တချို့ကတော့နာမည်ဟိုနာမည်ပြက်နဲ့ဟိုမကောင်းတဲ့တင်ဥစ္စာပုံစံမျိုးနဲ့ပြောနေကြတဲ့ခရိုနီတွေပေါ့တကယ်တော့ခရိုနီဆိုတဲ့ဥစ္စာရှိကိုရှိရမယ်မရှိလို့မရဘူးနော်တတိရှိရမှာပေါ့ဆိုရှယ်လစ်စနစ်မှာတတိရှိဖို့မလိုဘူးပါတီစုံဒီမိုကရေစီစနစ်မှာတော့တတိရှိရမယ်သူကနေပြီးတော့မှလုပ်ငန်းတွေလုပ်ရမယ်နော်အစိုးရကြီးပဲလုပ်လို့မရဘူးအစိုးရလုပ်လို့မရဘူးသူလုပ်ရမယ်လုပ်ပြီးလို့ရှိရင်အလုပ်ကံရရှိရေးတို့ဘာလို့ဆိုတဲ့ဥစ္စာတွေလုပ်ငန်းကျက်ပြန့်တာနဲ့အမြသူဆောင်ရမယ်ဆိုတဲ့အတွက်တကျွန်တော်မှာတထေးမရှိဘူးတထေးမွေးပေးခဲ့တာလည်းသူပဲနော်အဲ့ဒီကနေပြီးတဲ့အချိန်ကျတော့နော်အလုံးကိုအခြေခံပြီးနော်ထိုက်တဲ့နဲ့အတိုင်းတာတစ်ခုကြီးရပြီဆိုတဲ့အချိန်မှာလွှဲပေးခဲ့တာပဲလွှဲပေးခဲ့ပြီးရင်ပြီးသွားယူရတယ်သူလွှဲပေးခဲ့စိတ်ချလက်ချနဲ့လူလွှဲပေးတာပဲသူကျမ်းမာရေးချိုးတဲ့လူလွှဲပေးတာမဟုတ်ဘူးမလုံနိုင်လို့လွှဲပေးတာမဟုတ်ဘူးကျန်တဲ့လူတွေကသဘောမတူလို့လွှဲပြတာမဟုတ်ဘူးသူသည်ဒီချိန်ခါမှာတော့ကျန်တဲ့လူနဲ့ဆက်လုပ်လို့ရပြီเนาะဆိုပြီးတော့မှယုံကြည်ပြီးလွှဲပေးခဲ့တာဖြစ်တဲ့အတွက်မပါပါဘူးသူ
VOA ယုံရန်ကုန်ယုံတာဝန်ခံဒေါခင်ဆိုးဝင်းကကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်ပူးတွဲဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်တဲ့ဦးသေးဦးကိုတီးသန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။မကြသေးခင်ကပဲကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်ကနေတာဝန်ကရက်စဲခံခဲ့ရတဲ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကတော့သူ့ရဲ့ဇနီးနဲ့အတူမူရင်းမဲဆန္ဒနယ်ဖြစ်တဲ့ဇေယျသီရိမြို့နယ်မှာမဲဆန္ဒရှင်ပြည်သူ 1,500 လောက်နဲ့တွေ့ဆုံခဲ့ပါတယ်။ဇေယျသီရိမြို့နယ်မှာမဲဆန္ဒရှင်တွေကသူရဦးရွှေမန်းကိုကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းဖို့လက်မှတ်ထိုးပြီးရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကတင်ပြထားတဲ့ကိုယ်စားလှယ်ရုပ်သိမ်းရေးဥပဒေကြမ်းကိုဆက်လက်ဆွေးနွေးခြင်းမပြုဖို့ပြည်ထောင်စုလွှတ်တော်မှမနေ့ကပဲဆိုင်းငံ့ထားခဲ့ပါတယ်။သူရဦးရွှေမန်းဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဇေယျသီရိမြို့နယ်မဟုတ်တော့ပဲဖြူးမြို့နယ်ကနေပြောင်းလဲရွေးကောက်ခံဖို့စီရင်တင်ထားတယ်လို့သိရပါတယ်။တစ်ဆက်တည်းမှာပဲ လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာတော့ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကလိုကြိုတင်မဲပေးမှုစနစ်တွေမှာပြဿနာမရှိအောင်လို့ကြိုတင်ပြင်ဆင်မှုတွေနဲ့ပွင့်လင်းမြင်သာမှုတွေရှိအောင်လှုပ်ဆောင်ထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA ကိုပြောပါတယ်အခုရွေးကောက်ပွဲပြင်ဆင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ကင်ဆိုးဝင်းကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးချုပ်မှာတွားရောက်တွေ့ဆုံပြီးတီးသန့်မေးမြန်းထားတာကိုနားဆင်နိုင်ပါတယ
်ဟုတ်ကဲ့ပါကာတာစင်တာကနေပြီးတော့ဒီပြည်ခဲ့တဲ့ဩဂတ်လ16ရက်နေ့ကနေပြီးတော့ဒုတိယအကြိမ်အစည်းအဝေးခန်းစားပေါ့လေဒီရွေးကောက်ပွဲအခြေအနေရွေးကောက်ပွဲကော်မရှင်ကိုသူအကြံပြုတဲ့အနေနဲ့အကြံပြုချက်ပါသူရဲ့အစည်းအဝေးခန်းစားထဲမှာဒီရွေးကောက်ပွဲကော်မရှင်ကိုအဓိကအကြံပြုတဲ့အချက်6ချက်ပါပါတယ်6ချက်အကြံပြုရတော့ကြည့်လိုက်လို့ရှိရင်တော့သူကတော့သတင်းချက်လက်တွေဖြန့်ဖြူးဖို့ဟိုဒီမဲဆန္ဒရှင်တွေပြည်သူလူထုသိအောင်ဒီမဲပေဖို့မဲပေနည်းစနစ်ကိုသတင်းမှန်ကန်စွာထုတ်ပြန်ဖို့လို့ဟိုပွင့်လင်းမြင်သာမှုအစုံပါတာပေါ့လေဒါပေမဲ့အဲ့ထဲမှာတခုဒီကြိုတင်မဲကိစ္စလေးကိုသူကဟိုထည့်ပြီးရေးထားပါတယ်အဲ့တော့ကြိုတင်မဲဆိုတဲ့နေရာမှာလေကြိုတင်မဲလို့ပြောရတဲ့နဲ့လူတွေကတော်တော်လေးပုံဝင်မကြကြပါဘူး။ဘာလို့လဲ?ကြိုတင်မဲဆိုတော့ဒါမဲခိုးတော့မဲလိန်တော့မှာပဲလို့ထင်ကြတာပေါ့နော်။ဘာလို့အထူးသဖြင့်ကြိုတင်မဲပေးကြရတဲ့လူကလည်းစစ်တပ်ကနေတပ်မတော်ကမိသားစုတွေတိုင်းရင်းမိသားစုတွေပါမယ်နော်။တင်နန်းတက်နေတဲ့လူတွေပါမယ်။ခရီးသွားနေတဲ့လူတွေပါမယ်ပေါ့ဆိုတော့အထူးသဖြင့်ဟိုစစ်တပ်ကိုအမြင်မကြည်နေတဲ့ခေတ်ရောက်နေတဲ့အခါကျတော့ဟာစစ်တပ်ထဲမှာကြိုတင်မဲပေးမယ်ဆိုတာနေတင်ကိုတော်တော်များများဘုံဝင်မကြကြဘူးပေါ့လေအဲ့တော့အဲ့ဒီကြိုတင်မဲပေးတဲ့နေရာမှာရောဒီနိုင်ငံတကာကဲခတ်လေးလာရေးအဖွဲ့တွေဒီပြည်တွင်းကဲခတ်လေးလာရေးအဖွဲ့တွေနေနေရောတွားပြီးတော့ကြည့်ရှုလို့ရပါလားရှင
်ဟိုကြိုတင်မဲနဲ့ပတ်သက်လို့တော့လေဟိုဂဲမမှုရဲ့စံတန်ငယ်လို့ဖြစ်နေတာပါတကယ်တော့အကြောက်နေတဲ့သဘောပေါ့ဆိုရင်းတဲ့သဘောဒါဖြစ်နေတာပါအဲကျွန်တော်လည်းပဲ2010ပေါ့လေရွေးကောက်ပွဲပြီးတော့ကြိုတင်မဲနဲ့ပတ်သက်လို့ပြန်လေ့လာပါတယ်နော်ကျွတ်မဲအနိုင်ဆုံးဘယ်နှယောက်ရှိသလဲဘယ်နှမဲအနိုင်ဆုံးဖြစ်သွားလဲအဲဘေးမဲဘလောက်ရလဲကျွတ်မဲဘလောက်ထက်ကြောင့်နိုင်ရတယ်ကျွန်တော်ဒါပေါ်ပြန်သုံးသပ်ပါတယ်သုံးသပ်ပြီးကျွတ်မဲပြည့်တဲ့ဆိုဘယ်သူလဲမိတဲ့ခါကျတော့ခုနပြောသလိုပဲဟိုတက်မရောအကြီးပဲတက်တက်မဟုတ်ပါဘူးအဲဂျန်နယ်လူအများကြီးပါပါတယ်သူလှုပ်ရှားလှုပ်ဖြစ်နေတဲ့သဘောအချိန်တုန်းကတော့လေဒါကတော့ဖြစ်သွားတာပါနော်တက်မဆိုတက်မရောကြီးတက်တက်လည်းမဟုတ်ပါဘူးတချို့ဆိုရင်သုံးကနန်းထိထည့်သွားတဲ့ကျွတ်မဲတွေရှိပါတယ်ဒေါ်လေးစဉ်းစားရတယ်ရှိပါတယ်ကျွန်တော်လည်းတော့မှာတော့ဒါဒီအကုန်ကျွန်တော်မေ့ထားပါတယ်အဲဒီပုံမှာပဲကျွန်တော်သင်ခန်းစာယူပါတယ်ဒါဒီမဖြစ်အောင်လို့လုပ်မလဲဆိုတော့အချက်ကတစ်ကတော့ဥပဒေခိုင်ခိုင်မာမာဖြစ်ဖို့လိုတယ်ဥပဒေတိကျခိုင်မာဖြစ်ဖို့လိုတယ်ရှင်းရှင်းလင်းဖြစ်ဖို့လိုတယ်အပွင့်လေးမြင်သာရှိဖို့လိုတယ်အဲတော့ကျွန်တော်ကဥပဒေကိုအကုန်လုံးဥပဒေကတော့လွတ်တော်လွတ်တာပေါ့လေအဲ့ပုံကပြတ်ထန်းတတ်တဲ့ new ဥပဒေတွေကကျွန်တော်လွတ်တာအကုန်ပြတ်ဖတ်ပါတယ်ဖတ်ပြီးတော့ရှင်းအောင်ထင်လင်းမြင်သာအောင်ဒါဒီကျွန်တော်ခိုင်မှဖြစ်အောင်ဒါဒီအကုန်လုံးပြန်ရေးပါတယ်ရေးပြီးတော့ကျွန်တော်ပါတီတွေဆီဆူချပြပါတယ်ပြီးရင် feedback တွေယူပြီးတော့ကျွန်တော်ပြန်ပြောတာပြင်ပြီးကျွန်တော်လွတ်တော်တင်ပြပြီးနောက်ပိုင်းမှာကျွန်တော်ကတော့ new တွေပြင်ပါတယ်အဲ new တွေမှာတော့ရှင်းရှင်းလင်းလင်းရှိပါတယ်ဟိုသူတို့ဘာမှမေးစရာမလိုပါဘူးဥမာကျွတ်တင်မဲဆိုနှစ်မျိုးရှိတာပါတစ်ကမဲဆန္ဒနဲ့အတွဲမှာရှိတော့ကျွတ်တင်မဲအဲသူကဖျားလို့နာလို့နော်မလာနိုင်ဘူးဆိုအိမ်ကိုသွားပြီးတော့ကျွတ်တင်မဲတောင်းပါတယ်အဲ့ဒါကျွတ်တယ်ပြည်တဲ့ဆိုင်တဲ့မြို့နဲ့တဲ့အဲ့လိုသွားတောင်းတဲ့အချိန်မှာသူကဘလူတယ်ဆိုတော့ရက်ကွက်နဲ့ကြောက်အုပ်စုကွန်ပျူတာဖော်ကွက်သွားတယ်သို့တော်လည်းခုနပြောမေယုံကုစရယ်တို့အဲလီလာအော့ဘဇာဗာတို့လိုက်သွားလို့ရပါတယ်ကြည့်လို့ရပါတယ်နော်နောက်တစ်ခုကဘာလဲဆိုတော့အလုပ်ရှိတဲ့အတွက်ကြောင့်ကြီးသွားမယ်ဟိုမှာကျွန်တော်ဆိုရင်ကဲအဲမန်လီမှာတာဝန်ကြရတယ်ဆိုကျွန်တော်ဒီကုဖွဲ့တော်တရားနေတယ်ဆိုရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်မဲပြီးတော့မန်လီမှာသွားပြီးတော့ရွေးကောက်ပွဲကြည့်ကြမယ်ဆိုသူကတချို့ကျွတ်တယ်ပဲဆိုပြီးသွားတယ်သူတော်ဝင်နဲ့ခီးသားဖို့ရှိသူရှိတယ်။ဒါတွေလည်းပဲသူကကြတော့သူနေကောင်းတဲ့ကြောင်းရက်ကွက်နဲ့ကြောက်စုကွန်မရှင်ဖို့ကရုံးမှာလာမဲ့ပြရတယ်။အဲဒီနေရာမှာလည်းကျွန်တော်စောင့်ကြည့်နေလို့ရပါတယ်။ပြီးရင်အဲ့ဒါတွေကဘယ်လိုစီမဲ့ပြတယ်ဆိုတော့ပုံစံ73ဆိုတော့ကျွန်တော်မှတ်တမ်းတင်ထားပါတယ်။ဘယ်နေရာမဲ့ပြတယ်ဆိုတော့ကျွန်တော်ရှိပြီးသားပါ။အဲ့ဒီကြိုတင်မဲ့ဘုန်းကြီးကဘယ်ချိန်မှာအဲ့လဲဆိုရက်ကွက်ပွဲနေ့မနေ့6နာရီထိုးတဲ့ပြိုင်နဲ့ဘယ်သူတွေမဲ့ပြတယ်ဆိုတော့စည်ရင်နဲ့မဲ့ဘုန်းကိုမဲ့ရုံမှုအားပါတယ်။ရက်ကွက်ကြီးကအုပ်စုကွန်ပျူတာဖွဲ့ဥက္ကဋ္ဌမေယုံမှုအားပါအဲမေယုံမှုကသူ့မှာနှစ်ဆောင်ရပါနော်တဆောင်သူဟိုနေ့ပေါ့ပုံစံ73ပေါ့ဘသူစီမဲပေးခဲ့တဲ့စီးရင်တဆောင်သူထိန်းလိုက်ပါတင်ထားလိုက်ပါတဆောင်မေယုံရှိမှကတ်လိုက်ပါကျွတ်တယ်မဲဘယ်နှယောက်ရှိတယ်သူတခါလည်းသိသွားပြီဘလူးအကုန်လုံးသိတယ်ဒီမှာကင်မရာနဲ့တပုတ်ရိုက်တာတပုတ်မှတမ်းလည်းရှိတယ်စပီးလို့ရှိရင်ကျွန်တော်ရက်ကွက်ပဲစပါကျွန်တော်လည်းစာမဲပေးကြညနေ၄နာရီထို့မဲပေးမဲ့လူမရှိဘူးဆိုမေယုံပေးပါအဲ့ဒီမှာဘယ်မဲကစာရည်လဲဆိုကျွတ်တယ်မဲကစာရည်ဟာအဲ့ကြဖွင့်ဖောက်လိုက်တယ် ုမကတ်ထားတာရွက်တရဆိုဒီမှာတရားထွက်တိုင်းပြီးပြီလေအဲ့ဒါကောင်းတော့ဘလူဘလမဲရတဲ့ဆိုတော့ကျွန်တော်ပတ်တန်းတည်ထားမယ်ဒီနေ့ပူလာစရာလည်းမရှိပါဘူးဟိုတော့ခက်နေတာဟလာပြောတာဟိုချင်းမီနဲ့ဟိုကိုစလေတူးဆိုကျွန်တော်ဘလူပြောလဲဆိုဟိုရာကြီးနဲ့ကျွန်တော်တော့စိတ်ပြတ်သွားပြီတဲ့ညမအိတ်တုံးထင်တော့ကျွန်တော်နိုင်နေသေးတယ်အမနဲ့မိုးလင်းရကျွန်တော်ရှုံးသွားပြီ။အာမဖြစ်တာလေကျွန်ဒီမဲတရားတော့ကျွန်တော်ရှုံးခဲ့တယ်ဆို။ကျွန်လက်ထက်ကလည်းမဖြစ်เสียဘူး။ဒါတော့ကတော့မဲဆန္ဒနဲ့အတွင်းမှာရှိတယ်။ဟာဘသူတွေပေးတယ်ဆိုတာသိတယ်။ကောင်းလို့တယ်ဒီတဲ့ပူစံဖြစ်နောက်လာတာမရှိဘူး။နောက်ကရခုနပြောသူတိုင်းပြည်ထဲမှာပဲတင်းနှန်းသွားတက်နေတယ်ဆိုတဲ့ပုံကူတွေ။ခုနပြောတောင်းတော်သားရှည်တန်းသွားတလုံးလည်းပဲရှည်တန်းမတက်ပါဘူး။အခုဆိုပူနေပါအနေချင်းပါပဲ။အဲအဲ့လိုမျိုးဆိုရင်ကျွန်တော်တို့ကဒါပုံစံ15နဲ့သူ့ကိုကျွန်တော်တို့မဲလက်မှာပြေးပါတယ်။အဲ့ဒါလည်းကျွန်တော်စဉ်းရှိပါတယ်။အဲထို့တူပဲနိုင်ငံမှာတောင်းနေတဲ့ကျွန်တော်တို့တရားဝင်သားတွေပုံကိုယ်တွေလည်း15နဲ့တောင်းထားပါတယ်။ဒါလည်းကျွန်တော်တို့ကစဉ်းရှိပါတယ်။အဲ့တော့ကျွန်တော်တို့မဲလက်မှာပို့ထားတယ်သူချင်မဲလက်မှာပြန်လာတယ်။ဘယ်တိုင်းပြန်နေဘယ်လူတွေဆိုတော့လဲ list ကရှိပြီးသားပါ။အဲ့ဒါတွေကတော့သူကတော့မြို့နယ်ပို့လိုက်တဲ့မြို့နယ်ရောက်ပါတယ်။မြို့နယ်ရောက်တဲ့အခါကျမြို့နယ်မှာရှိတဲ့မဲပုံကအဲ့ရေကောက်ပွင့်နေမဲယုံပိတ်မဲ့ချင်း၄နိုင်မှသူရှိပါတယ်။ဒီပြင်အလားကုနာပုံစံ73နဲ့မဲကျွတင်မဲပြေးတာဘယ်နှယောက် list ကပေါ်ပြီးသားပါအခုရည်တိုင်းလို့ရှိရင်အလားဟိုမှာ1000ရှိရင်ဒီမှာ1000ပဲရှိရမှာ1000ရည်ပြီးတော့အချိုးကြဘလူမဲရတယ်ဆိုတော့ကျွန်တော်ကတ်ထလိုက်ပါအဲ့နောက်ပိုင်းမှာလာတဲ့မဲရတော့ကျွန်တော်ကပင်မဲပဲပြောပါဟိုတော့လူပုံနဲ့မြင်တာမှုမရှိတဲ့အကြောင်းတခါလေးဒါပြောနေတော့ကျွန်တော်လက်ထက်မှာမရှိပါဘူ
းအဲ
ကျဲမြင့်နဲ့ကျွန်တော်ဟိုကျွန်တော်ဘက်ကအမခံတဲ့သဘောတက်သည့်ဖြစ်ပြောမယ်ဆို2010နှစ်ကျွန်တော်ရေကောင်းပါဒီပြဿနာမှမရှိဘဲနဲ့ကျွန်တော်2012တည်းကျွန်တော်ပြင်ထားတာပါအဲ့တော့ပွင့်လင်းမြင်သာမှုရှိပါတယ်နော်ရှိပါတယ်ရှိအောင်လုပ်ထားတဲ့ကြောင့်လုံးလုံးလည်းမရပါဘူးနော်အဲ့ကြောင့်အဲဒီ2015မှာတော့ကျွတ်တဲ့မဲကကျွန်တော်တည်းသိပြဿနာရှိနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်ပဲမြင်ပါတယ
်ရေကောင်းပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရဲ့ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုဝင်းကတီးသန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါ Right to Recall လို့ခေါ်နေကြတဲ့လွတ်တော်ကိုယ်စားလှယ်အဖြစ်မှပြန်လည်ရုပ်သိမ်းနိုင်တဲ့ဥပဒေချမ်းနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တွေ့ဆုံမေးမြန်းထားတာကိုအခုလာမယ့်ည9:00 VOA အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းကြီးညို့ကိုကိုအောင်ကတင်ပြပါမယ်
အီရန်နျူကလ িয়ার ရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံပံ့ပိုးပေးဖို့အမေရိကန်လွှတ်တော်အမတ်တွေကိုသမ္မတဘရိုက်အိုဘားမားကတောင်းဆိုလိုက်ပါတယ်။ဒီသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်မယ်ဆိုရင်စစ်ရေးအရတုံ့ပြန်အရေးယူဖို့နဲ့စီးပွားရေးပိတ်ဆို့တိုက်ခတ်မှုတွေကိုပြန်လည်လှုံ့ဆော်သွားနိုင်ကြောင်းကိုသမ္မတအိုဘားမားကအလေးပေးပြောဆိုထားပါတယ်။ဒီသဘောတူညီချက်ကိုအမေရိကန်လွှတ်တော်ကကန့်ကွက်ရင်သူ့အနေနဲ့ဗီဒိုအာဏာသုံးမယ်ဆိုပြီးတော့သမ္မတအိုဘားမားကပြောထားခဲ့ပူပါတယ်ခင်ဗျာ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်အနီးလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တိုက်ခိုက်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူတပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားပြီးဒီမြောက်ကိုရီးယားစစ်တပ်ကိုတက်လှမ်းလိုက်ပါတယ်။မြောက်ကိုရီးယားဗဟိုစစ်ကော်မရှင်နဲ့ဒီကနေ့တောက်ကြနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတဲ့နောက်မစ္စတာကင်ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာနိုင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU သံမကြီး Roland Kobia နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေ့လာစောင့်ကြည့်ရေးဌာနအကြီးအကဲ Dominjiro ကဒီနားလည်မှုစာချုပ်လွှာ MOU ကိုနေပြည်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်တာပါ။ဒီသဘောတူညီချက်အရဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကာလအတွင်းဆောင်ရွက်ပုံအစစ်အစစ်ကိုလေ့လာစောင့်ကြည့်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုကောင်းထက်ဖြစ်ပြီးအသံလွှင့် engineer ကတော့ Glenn Vongalio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိ9မီတာ16 19 25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်ပါ
Thank you. This program has come to you from the Voice of America, Washington.
From Washington, this is VOA News.